ုတ်ကဲ့ဒေါက်တာဆွန်းခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာရေကြီးပြည့်တဲ့အခါမှာပေါ့နော်ဒီအဖြစ်များတဲ့ယောဂါတွေထဲမှာအရေပြားယောဂါတွေကတခုပါနေတာကိုတွေ့ရပါတယ်ဒီအရေပြားယောဂါအခုလိုရေကြီးမှုနဲ့ပတ်သက်ဆက်နွယ်နေတဲ့အကြောင်းလေးနည်းနည်းရှင်းပြပေးပါဆရာ
ဟုတ်ပါတယ်အရေပြားယောဂါရေကြီးတဲ့နောက်ပိုင်းမှာအဖြစ်များတဲ့ယောဂါတွေထဲမှာတခုပါပဲလေအဖြစ်လို့လဲဆိုတော့ရေကြီးတဲ့ဆိုရင်ရေကယွယွလေးလည်းဟုတ်မယ်မတန်တဲ့ရေတွေလည်းရှိမယ်တခြားရောနှောနေရတယ်လည်းရှိတယ်ရေပြားဆိုတာကကိုယ်ခန္ဓာအင်္ဂါတွေထဲမှာပြင်ပဆုံးမှာနေရတဲ့အခါကျတော့သူကဘာနဲ့ပဲလာတာသူကထိတွေ့နောက်တစ်ခါအကြာကြီးရေစိမ်းတဲ့အခါကျရင်လည်းသူရဲ့ကာကွယ်မှုစနစ်တွေကပြည့်ရင်းသွားတဲ့အခါမှာရေပြားပြဿနာကြီးဖြစ်လာတတ်ပါတယ
်ဟုတ်ကဲ့ဆရာအဲဒီခါကျတော့ဘလို့ရေပြားယောဂမျိုးတွေတက်တက်မှဖြစ်လဲ
ရေကြီးတဲ့အခါမှာကြည့်တဲ့ရေသာယောဂကြီးအများကြီးတော့ဖြစ်နိုင်တာပေါ့လေဒါပေမဲ့အကျဉ်းချင်းအားဖြင့်ဥစုလေးခွဲပြီးတော့ပြောရင်တော့ပထမဆုံးဖြစ်တဲ့အုပ်စုကရေသာယောဂဘူဝင်နဲ့ယောဂဘူဝင်တာတွေပေါ့ဒုတိယတစ်ခုကတော့ယာနာအမျိုးမျိုးအဲတတိယတစ်ခုကတော့အဖြစ်တော့နေပြီမဲ့တစ်ခါကလေးမှာအတိမတ်ပဲနဲ့သူ့ရဲ့ပြောင်းလဲ epidemic ခေါ်တာပေါ့နော်ဆိုပြီးတော့အုပ်စု၃ခုခွဲပြီးတော့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီပထမအဖြစ်များတဲ့အုပ်စုဖြစ်တဲ့ဒီယောဂပိုးဝင်တဲ့ရေပြားယောဂဆရာအဲ့ဒါကြောင့်ဆက်ပြီးရှင်းပြပေးပါလား
သူကတော့ရေပြားယောဂပိုးဝင်တဲ့ပြဿနာတွေပေါ့နော်အဲ့အရာအရန်ဟိုဖြစ်များတယ်ဘာဖြစ်လို့လဲဆိုတော့ရေပြားကျင်းချိတွင်းနေတဲ့ဥစ္စာတွေအနှုံးတွေရှင်နေမျိုးမျိုးပေါ့နော်ရှိတဲ့အခါကျတော့ယောဂပိုးမျိုးစုံဝင်နိုင်တာပါနောက်တစ်ခါပြေစီစခန်းတွေမှာကြောက်နော်လူတွေအရန်များနေတဲ့အခါကျရင်တယောက်နဲ့တယောက်ကိုယောဂပိုးကိုကူးဆဲနိုင်ပါတယ်အဲ့တော့တုံးရံတိုင်းကျွန်တော်တို့မြန်မာပြည်မှာကကုသယောဂတွေကအဖြစ်များတဲ့အထဲမှာပါတယ်။အဲ့ဒီထဲမှာဘက်တီးရီးယားတွေ၊မှုန်ယောဂတွေ၊ဗိုင်းရပ်စ်ကိုကုသတဲ့ယောဂတွေအကုန်လုံးအဖြစ်များပါတယ်။အဲ့ဒီထဲမှာမှဘက်တီးရီးယားပိုးကြောင့်ကုသတာတွေအများများပါတယ်။ဒီမှာခြေထောက်မှာအနာရီပေါက်မယ်၊နှေးကျွန်းတာတွေဖြစ်မယ်၊ခြေကျယ်လက်ကျယ်တွေငုံမယ်။နောက်မှုန်ဆွဲတဲ့ယောဂတွေဆိုရင်တော့ကုယောဂတို့၊မှုန်ဆွဲကတဲ့ယောဂအမျိုးမျိုးအဲ့ဒါကြီးအဖြစ်များပါတယ်။နောက်အဲ့အပြင်လူတွေအများကြီးနေရတဲ့အတွေ့အကြုံမျိုးလို့ဒီလိုမိုးတွင်းမှာအဖြစ်များတဲ့ဝေယောဂါလိုမျိုးကံယောဂါလိုမျိုးအဲ့လိုမျိုးယောဂါတွေကလည်းဒီအချိန်မှာအများအဖြစ်များပါတယ
်ဟုတ်ကဲ့ဒုတိယအုပ်စုဖြစ်တဲ့ရှားနာတွေနဲ့ပတ်သက်ပြီးတော့ဆက်ပြောပြပါဦး
အဲ့ဒါကလည်းဒီရေကရိုးရိုးမြင့်ချောင်းကြီးပုံမှန်ကြီးမဟုတ်ဘဲနဲ့ရေတက်တယ်နောက်တစ်ခါအကုန်လုံးရောနှောနေတယ်ရည်စံအပြီးကောင်းလို့အပုတ်ဒီပါတယ်အဲ့လိုမျိုးပေါ့လေမတန်တာကြီးအကုန်ပါမယ်ဆိုတော့အဲ့ဒါတွေနဲ့ကြည့်ပြတာလေအခါကျတော့နောက်တစ်ခါဒီကိုယ်ရေးတန့်ရှင်းရတယ်အဲ့လိုအချိန်မှနေတယ်လေဥမာပုံမှန်ရေချိုးတဲ့လူဟာဒီအချိန်ကျတော့နေ့စဉ်မှမှရေချိုးဖို့မလွယ်ဘူးလေတောက်ရီတော်ကမနေကြီးလောက်ရတဲ့အချိန်ကြီးရှိတဲ့အခါကျတော့ဒီကိုယ်ရေးတန့်ရှင်းမှုကလည်းရော့ကျလာတဲ့အခါမှာအဲ့ဒါတွေပေါင်းစုံပြီးတော့ရာနာအမျိုးမျိုးဖြစ်ပါတယ်အဲ့မှမှမှငကိုယ်ကလေးကရာရေရယောဂအခန့်ရှိတဲ့လူတွေကတခါပို့ပြီးတော့ဆိုးလာပါတယ်။အဲဒီတော့ယာနာဆိုတဲ့အတိုင်းရေသားတွေကယာနေမယ်၊မီနေမယ်၊မကုတ်ရင်မနေနိုင်အောင်ဖြစ်နေမယ်၊ခြေထောက်ကြားတွေလက်ကြားတွေပေါင်ကြားလိုနေရာမျိုးတွေမှာညီနေမယ်၊ရေတွေထွက်နေမယ်။နောက်တစ်ခါဒီရေတွေကမတန့်ဘူးဆိုတာကခုနကရေရောမတန့်တာပဲ။ဥပမာမျောင်းရေတွေအကုန်လုံးရောနေတာပဲရှိတယ်။ဒီနောက်တစ်ခါဓာတိဝေဒပစ္စည်းတွေကရောနေတယ်ဆိုရင်တော့အဲဒီဓာတိဝေဒပစ္စည်းတွေကြောင့်လေကိုမအမဲခွက်ကြီးထွက်တာရာနာကြီးဖြစ်ပြီးနောက်ပိုင်းမှာအမဲခွက်ကြီးထိပြီးတော့ကျန်ခဲ့တာအမျိုးခွက်ကြီးဖြစ်တာအဲအဲ့လိုမျိုးအခွက်တွေလည်းဖြစ်တတ်ပါတယ်ဦးတလောရတော်မှာ Facebook မှာတငယ်ချင်းများကျွန်တော်ကိုတက်လုပ်ကြတယ်ဒီရခိုင်ပြည်နယ်မင်းပြမြို့နယ်ကရွာတရွာမှာရေကျသွားတဲ့အခါကျတော့ခေစီအခွက်ကြီးသွားတယ်ဈေးကူရဲ့အခွက်ကတင်လိုက်တာပေါ့နော်ကိုမအမဲခွက်အမဲခွက်ကြီးထွက်လို့ဒီဟာကဘာဖြစ်ပါလဲဆိုပြီးတော့အဲအဲ့လိုမျိုးအဲ့ဒါတွေကဒီရေမတန့်တာတွေကနေပြီးတော့တဆင်းဖြစ်တဲ့ဥစ္စာတွေဖြစ်နိုင်ပါတယ်
ဟုတ်ကဲ့ဆရာတော့တတိယဥစ္စာကိုဆက်ပြောပြောဆရာအဖြစ်တော်နေတယ်ဒါပေမဲ့ဖြစ်လာရင်ဒါသူတော်ကဆုလိုက်ကြုံလိုက်ပေါ့နော်ဖြစ်တယ်ဆိုတော့
ဟုတ်ကဲ့သူကဆုလိုက်ကြုံလိုက်တခါကြီးဖြစ်တတ်တဲ့ဟာပေါ့နော်အတိုင်းမှာဆက်လိုက်ရင်ရေတက်တဲ့အခါကျတော့ကြွတွင်းနေလဲပါရေတွေဝင်နေဆိုတဲ့အခါကျတော့လေကြွရဲ့ပေးမှာဘက်တီးရီးယားပိုးတစ်ခုရှိတယ်လက်တိုစပိုင်ရာလို့ခေါ်တယ်အဲ့ဒီကောင်ကပုံမှန်အပြင်းနဲ့တွေ့နေရတယ်ဂျူကြားဂျူကြားပေါ့နော်အဲ့ဒီကောင်ကရေအကြတွေမှာဆိုရင်ဟိုအခန်းမသိရင်အစိလိုက်ပြုံလိုက်ဖြစ်တတ်တယ်ဥမာလုံရတဲ့ဆယ်နှစ်ကျော်လောက်ကတိုင်းနိုင်ငံမှာရေကြီးပြီးတဲ့အခါမှာလက်တိုစပိုင်ရိုးစစ်တွေအများကြီးဖြစ်တယ်ဆိုပြီးတော့ကမ္ဘာကျန်းမာရေးအဖွဲ့မှာမှတ်တမ်းတင်ပေါ်ပြထားတာရှိပါတယ်ကြောက်ကြဲဒီမှာပုံမှန်အပြင်းတော့ထိတွေ့တဲ့လူပြောင်းနေရလို့ဒီခါကျတော့ရေအကြီးတဲ့ခါကျတော့ ်သူကအရင်ပြန့်သွားတယ်ကြက်သေးထဲမှာဆိုတော့အကောင်နဲ့အများကြီးချီပြီးတော့ပါတာလေပြန့်တယ
်ဖကတီ leptospirosis နဲ့ပတ်သက်ပြီးတော့သိနေမှာကျွန်တော်ဘယ်လိုလက္ခဏာတွေရှိတယ်ဆိုတာလည်းနည်းနည်းရှင်းပြပေးပါလား
သူကရေထဲမှာဘက်တီးရီးယားပိုးရပါလာတဲ့အခါကျရင်ရေရောဖောက်ပြီးတော့ကျေးကျောဆင်းနေတယ်ဝင်သွားတယ်စကားချင်းအနေနဲ့ကိုယ်ခန္ဓာမှာအနီးစက်တွေထွက်လာမယ်ကြားချင်းလိုလိုဖြစ်ပြီးတော့တစ်ချက်ပြန်ညင်သွားတယ်၃-၅ရက်လောက်ပြီးတဲ့အခါကျတော့မှနောက်ပိုင်းမှာညီမကောင်းတာတွေစားတယ်ဒီကူလုံးကအိမ်သားတွေကိုပြန်သွားတဲ့အခါမှာအသေးမှဖြစ်တဲ့အခါကျရင်အသေးအောင်ကြော်ပါဖြစ်မယ်အဲနောက်အကြောင်းပြန်တက်လာတယ်ချမ်းတုံတော့ငှက်ကားလိုလိုဖြစ်မယ်နောက်စီးရပါရင်မသွားနိုင်နဲ့ကြောက်ကပြဿနာတွေဖြစ်ပြီးတော့အသက်ဆုံးဆုံးတဲ့အခြေအောင်ဖြစ်နိုင်ပါတယ
်ဟုတ်ကဲ့ယောဂလေးကြောင့်တော့ကျွန်တော်တို့စုံလင်ပြောပြကြတယ်ပေါ့တော်တော်များများကိုဘယ်လိုကာကွယ်နိုင်မလဲ
ဒီကိုယ်တန့်ရှင်းနဲ့ပေဖေးရေးလုပ်ငန်းတွေရဲ့တည်ရောက်မှုကအဓိကပါပဲဒီကိုယ်တန့်ရှင်းဆိုတာကတော့ရေကျသွားတာနဲ့ရေမမှန်ကျိုးအောင်ဆက်ပြောင်းတန့်ရှင်းလုပ်နိုင်ဖို့လိုပါတယ်နောက်ခြေထောက်တွေကရေများများစိတ်နေရတယ်ဆိုရင်ခြေထောက်တွေမှာတရက်ကျော်ကျော်လောက်ရေကတစ်ချိန်လုံးဆိုပြီးဆိုပြီးနဲ့ကြီးနေရတယ်ဆိုရင်ခြေထောက်ရေကြားတွေကမြူးလာပြီးတဲ့အခါကျတော့ကွဲပြီးတော့ခြောက်ပြီးတော့ကျန်တာပေါ့နော်အဲ့လိုအချိန်မှာရောဂါပိုးတွေဝင်တတ်ပါတယ်အဲ့တော့ရတဲ့အခါကျရင်ခြောက်သေးအောင်အဲ့ချိန်မှာနေဖို့လိုရပေါ့နောက်ဆေးပူးတဲ့အကေဆေးလုံငန်းအဖွဲ့ကြီးကလည်းပြင်းပြင်းထန်ထန်နဲ့အန်ဒီနီလုပ်ပေးနိုင်တယ်ဆိုရင်တော့ပြဿနာသိမ်းမရှိပါဘူးအဓိကကတော့ကုသရောဂါတွေဖြစ်တဲ့အတွက်အနာရီဖြစ်ရင်တော့ကုသဆေးတွေတောက်မယ်လိမ့်မယ်ရာနာဆိုရင်လည်းရာနာပျောက်ဆေးတွေတောက်မယ်လိမ့်မယ်ဆိုရင်တော့အရင်စူးစူးဝါးဝါးဖြစ်လာနိုင်ကြအကြောင်းမရှိပါဘူး
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ